မာပြည်မှာဆင့်အာဏာသိမ်းတာတနည်းရှိတာပြီဖြစ်ပြီးပြည်သူရဲ့ခုခံတော်လှန်မှုဟာလည်းတနည်းနှီးပါရှိတာပါပြီ။ဒါလို့ရေရှည်ပဋိပက္ခရှိနေလို့အာဏာသိမ်းစစ်တပ်ဟာတန်းပြည်ကိုချုပ်ကင်နိုင်တဲ့အနေအထားမှာမရှိဘူးလို့သုံးသပ်ကြပါတယ်။ပြည်သူ့ရဲ့အခြေအနေနဲ့ပတ်သက်ပြီးအမြင်အမျိုးမျိုးရှိတဲ့အနေနဲ့ထိုင်းအခြေစိုက်လုံခြုံရေးရာဝါရင်တုတေတီအန်တိုနီဒေးဗစ်ရဲ့အကဲကတ်ချက်ကိုအချင်းချင်းတင်ပြလိုပါတယ်။ဒီနေ့ထဲမှာစစ်ကောင်စီနဲ့ PDF တပ်ဖွဲ့တွေရဲ့တိုက်ပွဲကိုပြပြပြပြမြင်ရမယ်လို့လွန်ခဲ့တဲ့ဒီဇင်ဘာလနှောင်းပိုင်းထုတ် Asia Times သတင်းစာမှာကမှန်းတာပါတယ်။စစ်အုပ်ချုပ်ရေးအောက်ကလွတ်မြောက်ဖို့ရည်ရွယ်တဲ့2021ຫນွေဥတော်လိုင်းရေးဟာလွတ်လပ်ရေးရတဲ့1948လို့ပဲအကျိုးဆက်ကြီးမားတယ်လို့ဆိုပါတယ်။တင်းတင်းဒီပါရှိလာပေမဲ့လက်နက်ကင်ပရိပက္ခဟာတော်မတင်ရေမကြဖြစ်နေပါတယ်။ဒါပေမဲ့အဓိကတိုက်ပွဲဝင်သူတို့ရဲ့အတားကျက်နဲ့အာဏာချက်ကတော့သိတာနေပါပြီတဲ့။ဒီတိုက်ပွဲမှာဘယ်ဘက်ကအသာရွယ်ရှိမယ်ဆိုတာကိုဒီနေ့ထဲမှာရှင်းရှင်းလင်းလင်းသိနိုင်နိုင်မယ်လို့ဆိုပါတယ်။မြမပြည်အလဲပိုင်းနဲ့ပြည်နယ်မှာမြို့တိုင်းလိုလို PDF တပ်တွေရှိနေပြီးလက်လုံမိုင်းပုံးတွေကိုတုံးနေကြပါတယ
်။လက်နက်ကင်တော်လိုင်းရေးရဲ့ဗဟိုအချက်အချာဟာစကိုင်းနဲ့မကွေးတိုင်းဖြစ်နေတာကိုစစ်ကောင်စီလမ်းဖြန့်သွားပုံရပါတယ်။အလောင်းမင်းတရားစစ်စင်ရေးဆိုပြီးရဟန့်ရင်နဲ့စစ်လင်ရင်တွေတုံးပြီးအကြီးအကျယ်ထိုးစစ်ဆင်ပေမဲ့ပြည်သူတော်လှန်ရေးဟာအရှိန်မသေးသွားဘူးလို့ဆိုပါတယ်။ဒါပေမဲ့ PDF တပ်ဖွဲ့ဝင်တွေရင်ဆိုင်နေရတဲ့စိန်ခေါ်မှုနှစ်ခုရှိပါတယ်။ခင်မီလက်နက်ရရှိရေးဟာပထမစိန်ခေါ်မှုဖြစ်ပါတယ်။အခုတော့ကချင်ကရင်နဲ့ကရင်ပြည်တပ်ဖွဲ့တွေစီကရတဲ့မောင်းမြန်တနတ်တွေကိုတုံးလာပါတယ်။ဒါပေမဲ့စစ်တနက် RPG လောင်ချာမော်တာစရာတွေကိုမတုံးနိုင်တဲ့အတွက်မိုင်းထောင်ပြီးပြစ်ခတ်ဆုတ်ခွာတာလောက်သာလုပ်နိုင်တယ်လို့ဆိုပါတယ်။ PDF တွေကလက်နက်ကြီးတွေကိုစမ်းသပ်ထုတ်လုပ်နေရတာဟာအဲ့ဒီလိုအပ်ချက်ကိုမီးမောင်းထိုးပြတယ်လို့ဖြစ်နေပါတယ
်။အခု PDF တွေတုံးနေတဲ့လက်လုံဘုံမှာ Potassium Nitrate နဲ့ Sulfur ရမ်းပုံတုံးနေတာကြောင့်ပောက်ကွဲမှုအားနည်းနေပါတယ်။ Ammonium Nitrate Fuel Oil ကိုတုံးနေထိုင်းနိုင်ငံကမွတ်စလင်ပျောက်ကြားရဲ့လက်လုံဘုံကပိုပြီးပြင်းထန်တယ်လို့ဆိုပါတယ်။ညှိနှိုင်းဆောင်ရွက်မှုနဲ့လမ်းညွှန်မှုဗျူဟာမရှိသေးတာဟာ PDF ရဲ့ဒုတိယလိုအပ်ချက်ဖြစ်ပါတယ်တဲ့။ဤစားရ PDF တွေစုပြီးမြို့နယ်အစ်စ်မှာမဟာမိတ်လှုပ်ထားပေမဲ့တိုင်းဒေသကြီးအစ်စ်မှာမရှိသလောက်ဖြစ်နေပါတယ်။တော်လှန်ရေးကိုထောက်ပံ့ပြီးအစ်စ်မြင့်ပေးဖို့ NUG အမျိုးသားညီညွတ်ရေးအစိုးရမှာတော်ဝင်ရှိတယ်လို့ဆိုပါတယ်။ဒါလို့မလောက်ဆောင်နိုင်ရင် PDF တွေမှာလုံးပါပါလာမယ်အန္တရာယ်ရှိနေပါတယ်။ NUG ကထောက်ပံ့တဲ့ PDF လှူရှားမှုတွေရှိပေမဲ့စစ်တပ်ရဲ့ထိုးစစ်ကိုခုခံနိုင်မလားဆိုတာကိုတော့မသိနိုင်သေးပါဘူး
။တမရော်ဟာအလွန်ကြီးမားတဲ့အဖွဲ့အစည်းဖြစ်လို့မပြည့်စုံနိုင်ဘူးလို့မြင်သူတွေအများကြီးရှိပါတယ်။တမရော်မရှိတဲ့မြန်မာပြည်ဆိုတာစဉ်းစားလို့တောင်မရဘူးလို့ပြောကြပါတယ်။ဒါပေမဲ့တိုင်းပြည်ကိုကြီးစိုးဖို့စစ်ပြင်ဆင်တဲ့အခါတမရော်ဟာအားနည်းတဲ့ပြောကွက်တွေကိုရင်ဆိုင်လာရတဲ့အတွက်ကွဲပြေးပြီးပျက်စီးသွားနိုင်ပါလေ။ပထမအားနည်းချက်ကစစ်ပြင်ဟာအကြက်တဲဖြစ်ပါလေ။နေရာတိုင်းမှာပါနေတဲ့စစ်တပ်မှာတိုက်ခိုက်ရင်ဟာတသိန်းတောင်မရှိဘူးလို့ဆိုပါတယ်။အရန်တိုက်ရင်ဟာက8000လောက်ရှိပါလေ။ဒုတိယအားနည်းချက်ကတော့စိတ်ဓာတ်ကျဆင်းမှုဖြစ်ပါလေ။လက်လုံးမိုင်းတန်နေစဉ်ခံရတဲ့စစ်သားတွေဟာရန်သူတွေဝိုင်းနေတယ်မြင်ပြီးစိတ်ဓာတ်ကြဆင်းတဲ့အတွက်လေကြောင်းတိုက်ခိုက်မှုကိုအားကိုးလာရတာဖြစ်တယ်လို့ဆိုပါတယ
်ဆီအာနာတိမ်မှုကြောင့်တပ်မတော်ရဲ့အမျိုးသားရေးရာအသွင်လက္ခဏာပွဲပြောက်သွားရတာဟာလဲစစ်တီရဲ့အတွက်စိတ်ဓာတ်ကျစရာဖြစ်နေပါတယ်ပြည်သူလူထုရဲ့ရွံရှာမုန်းတိမှုတိုးပွားလာပြီးနိုင်ငံရေးတရားဝင်မှုကွဲပြောက်သွားတာဟာလဲစစ်ကောင်စီပြောစကားကိုတန်တရားဖြစ်စေပါတယ်တဲ့လောလောဆယ်တော့စစ်ကောင်စီမှာလုံနိုင်ကြင်တိုင်းမဲ့အလားအလာရှိပေမဲ့နှစ်ကုန်ပိုင်းရောက်လာရင်မလုံးကျုံတော့တဲ့အနေအထားကိုရောက်သွားနိုင်ပါတယ်။ဒီလိုဖြစ်ဖို့ကလည်း PDF တွေအောင်ပွဲခံပြီးမနိုင်မနှင်းဖြစ်လာတဲ့စစ်တပ်ကိုအမဲ့တွေရွှင်နိုင်ဖို့လိုပါတယ်တဲ့။ဒီအချိန်မှာကိုကန့်ဒေသနဲ့ထိုင်းမြန်မာနယ်စပ်မှာတိုင်းရင်းသားတပ်တွေနဲ့ဖြစ်ပွားနေတဲ့စစ်ပွဲဟာစစ်ကောင်စီကိုအများဆုံးအန္တရာယ်ပေးနိုင်ပါတယ်။ရခိုင်ပြည်နယ်အခြေအနေကလည်းစိတ်ချရတာမဟုတ်တဲ့အတွက်စစ်ကောင်စီဟာရသမြအခွင့်အလမ်းကိုတုံးပြီးမေလအထိရှိမဲ့၆တွဲရာဒီအတွင်းမှာခုကစစ်အားကောင်းတဲ့စကိုင်းတိုင်းကိုဥတီပြီးအကြီးအကျယ်ထိုးစစ်ဆင်လိုက်မယ်လို့ ပြောလင်းရပါတယ်တဲ့ဒီမန်ကျက်မအောင်မြင်ရင်တော့စစ်တပ်ရဲ့အားနည်းခြင်းနဲ့ပြောကွက်တရားပို့ဆိုးလာဝယ်ရှိပါတယ်ပြည်သူစစ်မှာအပေါ်စီးမရလို့ဖြစ်ပေါ်လာမယ့်အကျိုးဆက်တွေကိုတော့ခံမှန်းဖို့ခက်ခဲကြောင်းလုံလုံရဲရဝါရင်သူတေတီအန်တနီဒေးဗစ်ကသုံးသပ်ထားပါတယ်ခင်ဗျာ